မြန်မာနိုင်ငံမှာလူလူကရွေးချယ်တင်မြှောက်တဲ့အရတအစိုးရတရားတက်လာခဲ့ပေမဲ့ကချင်ပြည်နယ်နဲ့စမ်းပြည်နယ်မြောက်ပိုင်းကအစိုးရတက်ရဲ့စစ်စင်ရေးအတွင်းဒေသခံအရတပြည်သူတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတဲ့အကြောင်းမိမောင်းထုတ်ပြထားတဲ့ငင်းချမ်းရေးနောက်ွယ်မှာငိုကြွေးတန်းဆိုတဲ့အစီရင်ခံစာတစ်စောင်ကိုကချင်အမျိုးသမီးများအစည်းအရုံးကနိုဝင်ဘာလ15ရက်နေ့ဒီကနေ့မှထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ထိုင်းနိုင်ငံချင်းမိုင်အခြေစိုက်ကချင်အမျိုးသမီးများအစည်းအရုံးကွက်ကထုတ်ပြန်လိုက်တဲ့ငင်းငင်းရေးနောက်ကွယ်မှာငိုကြွေးတံများအစည်းအင်ခံစာပြုစုထုတ်ပြန်ရတဲ့အကြောင်းနဲ့ပတ်သက်ပြီးကွက်အဖွဲ့ရဲ့အထွေထွေအတွင်းမှုမတ်မွန်းနေလီကရှင်းပြပါတယ
်အဓိကတော့ NLD အစိုးရကလည်းငင်းချင်းရေးဆိုပြီးတော့လှုပ်ဆောင်နေတာရှိရပါတော့ဒီလိုမျိုးလှုပ်ဆောင်နေပေမဲ့အထူးသဖြင့်ဒီကချင်လေကလည်းမြောက်ပိုင်းရှမ်းပြည်နယ်မှာဆိုလို့ရှိရင်ထိုးစစ်တွေပို့ပြီးတော့ဖြစ်နေတယ်ပြီးလို့ရှိရင်ဒီစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေလည်းဆက်ပြီးတော့ပို့ပြီးတော့ကြည်ကြည်ပြင်းပြင်းဖြစ်လာနေတယ်ပြီးလို့ရှိရင်ဒီလူမိုင်းဆိုင်ရာစံဖက်မှုဖြစ်တဲ့ဒီပုံမှန်လည်းဒီတရားမျှတမှုရှာဖွေဖို့ကမဖြစ်နိုင်တဲ့အခြေအနေပေါ့နော်ဒီဟာကိုကြည့်မယ်ဆိုလို့ရှိရင်လည်းနော်ဦးသိန်းစိန်အစိုးရလက်ထက်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကအခု NLD အစိုးရလက်ထက်မှာလည်းဖြစ်နေတယ်ဆိုတဲ့ဟာကိုကျမတို့မိမောင်းထုတ်ပြခြင်းနဲ့ကိစ္စတွေကြောင်းလာသည့်အစီရင်ခံစာကိုထုတ်ဖော်ခြင်းဖြစ်ပါတယ
်။အစိုးရတက်ရဲ့စစ်စင်ရေးအတွင်းအရသားတွေပေါ်ဘယ်လိုလူအခွင့်အရေးချိုးဖောက်မှုဆက်ရှိနေတယ်လဲဆိုတာကိုပါမတ်မွန်းနေလီကပြောပါတယ
်။အထူးသဖြင့်တော့ပြည်သူတွေရဲ့တပ်ပြည်သူတွေရှိတဲ့နေရာတွေရွာတွေမှာပေါ့နော်လက်နက်ကြီးတွေနဲ့ပစ်ခတ်တာတို့ပြီးလို့ရှိရင်ဒီစစ်ခုမင်းဆောင်တက်ဆိုတဲ့ဒီပုံမှန်လေးပေါ့နော်ဖန်စီတဲ့ကိစ္စတွေပြီးလို့ရှိရင်မတရားချုပ်နှောင်ရိုင်းနှင်းနှိပ်စက်တယ်ပြီးလို့ရှိရင်ဒီအမျိုးသမီးတွေအဲလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကလည်းဆက်ပြီးတော့ရှိနေတယ်ဆိုတော့ဒီကိစ္စတွေကဆိုရစစ်တပ်ကနေဆက်ပြီးတော့ကိုအရင်လိုပဲပို့ပြီးတော့ကြည်ကြည်ပြန်ပြန်ကျူးလွန်နေတာတွေဖြစ်နေပါတယ
်အဲ့တော့အခုပြောသွားတဲ့အချက်တွေကဘလောက်ထိခိုင်မာမှုရှိပါလဲခင်ဗျဒီအချက်လက်တွေကိုဘယ်လိုမျိုးရယူစုဆောင်ထားပါလဲ
ဟုတ်ကဲ့ကျမတို့ကဒီလူခွင့်ရေးနဲ့ပတ်သက်တဲ့ဒီရင်အချက်လက်တွေကောက်ခံတဲ့ကျမတို့ရဲ့ကွင်းစင်လုပ်သားတွေပေါ့နော်အနည်းဟာတိုင်းမှာကျမတို့ရှိပါတယ်ပြီးလို့ရှိရင်ဒီကွင်းစင်လုပ်သားတွေကနေမှတခြားပြည်သူတွေနဲ့အနည်းငယ်ကက်တုံ့ဆောင်မှုတွေရှိတာပေါ့နော်ဆိုတဲ့အခါကျတော့ဖြစ်ပျက်ပြီးဆိုကျမတို့စီကိုဒီရင်အချက်လက်တွေကခက်ခိုင်မှမှရောက်လာတယ်ရောက်လာတဲ့ဒီရင်အချက်လက်တွေကိုကိုယ်တိုင်တွားပြီးတော့ဖြစ်ပျက်တဲ့နေရာမှာဒီမင်းမြန်ပြီးတော့ဒီဒီရင်အချက်လက်ပြီးချအောင်ကျမတို့ကစစ်စစ်ပြီးတော့လုံဆောင်ထားတာဖြစ်ပါတယ်
တိုင်းသားဒေသတွေမှာတက်မတော်ရဲ့စစ်စင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုကိစ္စတွေကိုတက်မတော်ကအေးအေးကန်တွယ်ပုံအားနည်းနေသေးတယ်လို့တက်မတော်ထောက်လှမ်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကသုံးသပ်ပါတယ
်ဘယ်နိုင်ငံစစ်မြေပြင်မှာမဆိုဒီလူအခွင့်အရေးချိုးဖောက်တာတွေကတော့ရှိနေမှာပါပဲအဲကျွန်တော်တို့မြန်မာနိုင်ငံမှာလည်းမရှိဘူးလို့ကျွန်တော်မပြောလို့ဘူးဒါရှိတဲ့အနေအထားပေါ်မှာတော့ဒီသက်ဆိုင်ရာပေါ့ဒီတက်မတော်အနေနဲ့တော့တကယ်အမှန်တကယ်ဖြစ်လာတဲ့ကိစ္စတွေကိုတော့လူလူကိုဖွင့်ပြပြီးတော့မှရှင်းပြတင်တယ်။အော်ဒီတပ်မတော်မှာဆိုလို့ရှိရင်ကျွန်တော်တို့တတ်တဲ့နေစဉ်ပေါ့လေဒီမတိမှုတို့လူသားမှုတို့ကိစ္စမျိုးတွေဟာတိတိယောက်ကျွန်တော်တို့အရေးကြီးပါတယ်။အခုနောက်ပိုင်းမှာတော့စစ်တပ်တရားရုံးကပဲစီစဉ်တဲ့အခါမှာပွင့်လင်းမြင်သာမှုပိုင်းမှာတော့အားနည်းလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
။ကချင်မျိုးသမီးများအစည်းအုပ်အနေနဲ့အာဏာရ NLD အစိုးရကိုတောင်းဆိုရတဲ့အချက်တွေကိုလည်းမန်မိုးနေလီကရှင်းပြပါတယ်။
မတော်လူချင်းတွေရင်းချင်းရေးကိုပြည်ပြင်းကြောင်းလင်းနိုင်ဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးတွေးဆဆွေးနွေးမှုစတင်နိုင်အောင်ဒီစစ်တပ်ရေးထိုးစစ်များကိုချက်ချင်းရပ်ဖို့အတွက်ဒီ NLD အစိုးရကနေစစ်တပ်ကိုပေါ့နော်ပြောဖို့အတွက်ပြီးလို့ရှိရင်ဒီလူသားချင်းစာနာတဲ့အကူအညီထောက်ပံ့မှုမပေးဆိုင်တဲ့ကိစ္စတွေဒီလိုမျိုးပိတ်ကျင်မှုတွေရှိနေတာကိုအစိုးရကနေဖိရှားပေးဖို့ပေါ့နော်ဆိုရှင်ဒီချင်းရင်းနဲ့ဆက်တွေ့ပေါ်ထွန်းနဲ့အချိန်ထိပေါ့နော်ဒီတိုင်းသားတွေကမှအကြီးမားဆုံးတင်းစားကထုတ်ယူမှုအားလုံးအကြီးစားကြီးမားကိန်းတွေပေါ့နော်ဒီဟာတွေကိုရက်တန့်ဖို့အတွက်ပြီးလို့ရှိရင်ကောင်းခါကြေးရမှာပေါ့နော်ဒီ2015ဖြစ်ပျက်ခဲ့တဲ့စေတနာဝန်ထမ်းဆောင်မှနူးမတင်းချင်းပြီးတော့တက်ဖြတ်ခံရတဲ့ဒီအမှုကိစ္စတွေကိုလွတ်လွတ်လပ်လပ်နဲ့လှုပ်ရှားဆောင်ရွက်နိုင်ဖို့အတွက်တောင်းဆိုထားတာဖြစ်ပါတယ်
ကချင်အမျိုးသမီးအစည်းအရုံးကထုတ်ပြန်တဲ့ငင်းငင်းရေးနောက်ွယ်မှငိုကြွေးတန် A Far Cry From Peace ဆိုတဲ့အစီရင်ခံစာမှာစာမျက်နှာပေါင်း34မျက်နှာပါရှိပြီးနိုင်ငံတကာအဖွဲ့အစည်းတွေကပါဖြန့်ချိသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်